မြောက်ကိုရီးယားကဂျပန်ပင်လယ်ပြင်ထဲကိုတာဝန်ပြည့်ဒုံးကျည်တစ်စင်းစနေနေ့ကပြစ်တော်လိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တို့ပူးတွဲစစ်ရေးလက်ချေမှုအပေါ်ပြင်းပြင်းထန်ထန်ထုတ်ပြန်မယ်လို့ချိန်ချောက်လိုက်ပြီးတရက်အကြာမှာအခုလိုပြစ်လိုက်တာပါ။မြောက်ကိုရီးယားရဲ့ချိန်ချောက်မှုတွေတိုးမြလာနေတဲ့အတွက်အခုလိုပူးတွဲစစ်ရေးလက်ချေရတာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကတော့ပြောကြပါတယ်။တောင်ကိုရီးယားနဲ့ဂျပန်စစ်တပ်တို့ရဲ့အပြောအရဒုံးကျည်ဟာအမြင့်မိုင်3500နဲ့မိုင်960အကွာဝေးကိုတနအီအချိန်တွင်သွားခဲ့တယ်လို့ဆိုပါတယ်။ဂျပန်နိုင်ငံအိုရှိမာကျွန်းရဲ့အနောက်ဖက်125မိုင်အကွာဂျပန်ရဲ့စီးပွားရေးဇုံသတ်မှတ်ထားတဲ့ပင်လယ်ပြင်ထဲကိုဒုံးကျည်ကကြောက်ခဲ့တာပါ။အိုရှိမာကျွန်းဟာဂျပန်နိုင်ငံရဲ့မြောက်ပိုင်းအဓိကကျွန်းကြီးဖြစ်တဲ့ဟိုကိုင်ဒိုရဲ့အနောက်ဖက်မှာရှိပါတယ်။ဒုံးကျည်ရဲ့အသေးစိတ်အချက်အလက်တွေကတော့နိုဝင်ဘာလအတွင်းကပြစ်လွတ်ခဲ့တဲ့တိုက်ချင်းပြစ်ဒုံးကျည် ICBM White Sound 18နဲ့အတူတူပဲလို့ပြောပါတယ်။ဒီလိုပြစ်လိုက်တဲ့အတွက်ထိခိုက်ပျက်စီးတာတော့မရှိဘူးလို့ဂျပန်ဆိုရပြောရေးဆိုခွင့်ရှိသည့်ဟီရိုကာဇုမတ်စုမနိုကဆိုပါတယ်။အခုလိုပြစ်လိုက်တာဟာတင်းမာမှုကိုမလိုအပ်ဖဲကြီးထွားစေပြီးဒေသတွင်းလုံခြုံရေးအခြေအနေကိုမတီးမငြိမ်ဖြစ်အောင်လုပ်ရရောက်တယ်လို့အမေရိကအစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့အမျိုးသားလုံခြုံရေးညွှန်ကြားမှုကင်ဆောင်ဟန်ဦးဆောင်တဲ့အရေးပေါ်အစည်းအဝေးတက်ကိုကျင်းပခဲ့ပြီးမြောက်ကိုရီးယားကိုရှုတ်ချလိုက်ပါတယ်။အခုလိုပြစ်လွှတ်လိုက်တာနဲ့ပတ်သက်လို့ဂျပန်နိုင်ငံကအမေရိကန်တောင်ကိုရီးယားလိုနဲ့နိနိကကဆက်သွယ်ဆောင်ရွက်နေကြောင်းဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်